မကွေးတိုင်းဒေသကြီးအစိုးရဖွဲ့မှလက်လက်နေတဲ့ဝန်ကြီးနှစ်နေရာအတွက်အစာထိုးခန့်အပ်ဖို့အစိုးပြုထားတဲ့ကိုယ်စားလှယ်လောင်းနှစ်ဦးရဲ့အမည်စင်းကိုဝန်ကြီးချုပ်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။အစိုးပြုတင်သွင်းခံထားရတဲ့ကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့အရေးချင်းပြည့်နေခြင်းရှိမရှိဆိုတဲ့အပေါ်တိုင်းဒေသကြီးလွှတ်တော်အမတ်18ဦးကလွှတ်တော်အတွင်ကန့်ကွက်ခဲ့ကြသလိုပြည်သူလူထုကြားမှာလည်းဝေဖန်ကြောက်ဆုံမှုတွေထပ်ပေါ်လာပြီးတဲ့နောက်ဝန်ကြီးချုပ်ကအခုလိုပြန်လည်ရုပ်သိမ်းလိုက်တာပါ။အပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြထားပါရဲ့ရှင်။
မကွေးတိုင်းဒေသကြီးအစိုးရကအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးနေမျိုးကျော်နဲ့စက်ကြိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနဝန်ကြီးဦးစိုးမြင့်တို့နှစ်ဦးဇန်နဝါရီလဇန်ပိုင်းကနှုတ်ထွက်စာတင်ပြီးအပြည်ပြည်နှုတ်ထွက်တော်ခဲ့ကြပြီးတဲ့နောက်အဲ့ဒီလိလတ်တဲ့နေရာတွေမှာအစာထိုးခန့်အပ်ဖို့အတွက်ဆင်မြောင်းဌာနအငြိမ်းစားညွှန်ကြားရေးမှူးဦးအေးငွေအငြိမ်းစားတွဲရပညာရေးမှူးဦးအောင်ကျော်မိုးတို့နှစ်ဦးရဲ့အမိစင်းတွေကိုဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကဖေဖော်ဝါရီလ14ရက်နေ့ကလွတ်တော်မှာတင်သွင်းခဲ့တာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်အမည်စင်းတင်သွင်းခဲ့တဲ့ကိုယ်စားလှယ်လောင်းအုပ်ဟာအရေးအချင်းကိုက်ညီမှုမရှိဘူးဆိုပြီးအမည်စင်းတင်သွင်းပြီးနေရက်အကြာဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့လွတ်တော်အရေးပေါ်အစည်းအဝေးအတွင်းလွတ်တော်ကိုယ်စားလှယ်18ဦးတို့ကကန့်ကွက်ခဲ့ကြပါလေ။အဲဒီလိုကန့်ကွက်မှုတွေရှိနေတာကြောင့်ဖေဖော်ဝါရီလ26ရက်တနင်္လာနေ့ကကျင်းပတဲ့တိုင်းဒေသကြီးလွတ်တော်အစည်းအဝေးမှာအမည်စင်းရင်းကိုပြန်ရုပ်သိမ်းလိုက်ခြင်းဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါလေ
။ကလည်းမခံလို့ပြောလို့ရှိရင်တော့သူတို့ကဒီတယောက်ကိုမကြိုက်လို့ပေါ့
ဟုတ်ကဲ့ဒါပေမဲ့ဆရာအနေနဲ့ကတော့သူတို့တယောက်က qualify ဖြစ်တယ်လို့ဆရာကယူဆပြီးတော့တင်ခဲ့တာအဲ့လိုပေါ့ဟုတ်တယ်မလ
ား qualify ဖြစ်တယ်သူတို့ယူဆပြီးတင်ခဲ့တာမှာသူတို့ကသူတို့မကြိုက်တဲ့ challenge တွေတွေ့နေလို့ပေါ့ဒါပဲအဲ့ဒါပဲပြောပြသေးတယ်ကြိုက်မလို့မကောင်းဘူးပေါ့တော့
ခုကလွတ်တော်ကန့်ကွက်တယ်ဟိုပါပေါ့အဲ့ဒါကြောင့်အဲ့ဒီဟာကြောင့်ဆရာပြန်ယူသိမ်းလိုက်ရတာပေါ့နော
်ဟုတ်တယ်ကြောက်တယ်လူပုစရတွေကဒီတယောက်ကိုခိုင်းရင်မကြိုက်ဘူးအဲသူတို့ကတချို့လည်းပါတီဝင်တွေကမကြိုက်ဘူးပေါ့ဗျာစာမပြမဲ့ပါကြဆိုတာတွေကြားလိုက်ရတာကြအဲ့တော့ကိုလူကြီးတွေကလည်းပဲတိုင်းဒေသကြီးဆိုရဝန်ကြီးချုပ်ကိုဆန္ဒပြရဲဆိုတာမျိုးမဖြစ်စေချင်ဘူးပေါ့မဖြစ်စေချင်တော့ကျွန်တော်တို့ကဒီအနေချင်းတင်းတင်းတာကိုအဲရုပ်သိမ်းပြီးတော့မှအခုနှစ်ယောက်ခန့်ရှားနေတာပေါ့တော့
ဆရာသူတို့ကမကျင်တတ်တာဘာလို့များမကျင်တတ်တာလဲဆိုလို့ကျွန်တော်ဆရာကျွန်တော်တို့ကလည်းသဘောပေါက်တာဆရာလည်းဝန်ကြီးချုပ်တူအနေနဲ့ဒါဟိုအရင်လေ့လာခဲ့မှာပဲဒီလူတွေကဘယ်လိုလူတွေလဲဆိုတာဒါကြောင့်မလို့လဲဆရာအရင်ပြင်တာ
သူတို့ကဘာအမျိုးမျိုးပေါ့ဗျာအကြောင်းမျိုးမျိုးပေါ့ဒါကတော့ချုပ်ကြောလို့ရှိတော့အစိုးရကလည်းခီးခဲ့မှာဆိုတော့ကြောက်လို့မကောင်းဘူးပေါ့တော့ပြောရလို့ရှိရင်တော့ဒီလွတ်တော်နဲ့အစိုးရဆိုတာကတော့ဘာလဲဒီရဲ့အတိုင်းနဲ့အဲ့လိုနွားတက်ကောင်လို့ပေါ့ဗျာတစ်ဖက်သားရုံးလို့မရဘူးဒီစုံရုံးပါလွှဲပြီးပါပေါ့တော့အဲ့တော့တိုင်းဒေသကြီးရဲ့အတရားဥပဒေစိုးမိုးရေးဤကြသာရပုံပြူရေးမှာတစ်ဖက်လုံးလွတ်တော်ရောအဲဒီဝါဟုတ်ပေါ့စီဝါကကြိုက်ကြကြကြစိတ်ကြီးလက်ကြီးလုံးကြမှာဖြစ်မှာဆိုတော့လည်းပဲလွတ်တော်ရဲ့ဆန္ဒသဘောထားလည်းပဲပူဇော်ရည်ရဲ့ဆန္ဒသဘောထားအလေးထားရတာပေါ့ကျွန်တော်တို့ကပြည်သူလူထုရောတော့အဖွဲ့ချုပ်ရောပါတီရောအစိုးရရောအညီတိုင်းတိုင်ပင်ပြီးမှလုပ်ရတယ်ဆိုတော့ကျွန်တော်တို့ရုပ်သိမ်းပြီးတော့နောက်နှစ်ယောက်ထပ်ရှားနေပါတယ
်ဆိုတော့တန်ခွက်တဲ့ဆက်မှာရောဆရာဘယ်လိုဘယ်ပါတီကအမှတ်တွေဆိုတော့ဟိုပြောလို့ရတ
ာတန်ခွက်တာတော့ဒီဟွာအဖွဲ့ချုပ်ကပါပဲမကွေးတိုင်းဒေသကြီးလို့တော့တခုတော့မကွေးလို့တော့ပုံစံလေးကြီးပဲလေ
ဟုတ်ကဲ့
ဟိုအန်ဒီကြီးပဲအန်ဒီကြီးပဲအော်ဟု
တ
်လူကန်ခွက်တဲ့ဆက်မှာဟို25ရာခိုင်နှုန်းပါတယ်တတ်မလို့တလို့တော့ပုံစံလေးကြီးဥဆောင်ပြီးကန်ခွက်တယ်ဆိုတာလို့မရှိပါဘူးအန်ဒီပါတီကပုံစံလေးကြီးရကန်ခွက်တာပါ
ဟုတ်ကဲ့သူကဗနေရခိုင်နှုံးကနေကန့်ကွက်ရင်ဒီဟိုကသူကကန့်ကွက်ဟာအကောင့်ဆုံးမှုအထမြောက်တယ်ဆိုတာရောရှိပါလားဆရာ
အဲအဲ့ဒါကတော့မရှိဘူးဗျသူတို့အစင်းစီကဥပဒေမှာတော့ပေါ်ပြထားတာကတော့ခိုင်လုံသောအကြောင်းမဲ့ချက်ပုံလို့ရှိရင်ညင်းတယ်ဝင်မရှိသေးရဆိုတာတော့ရေးထားတာပေါ့
ဝန်ကြီးဖြစ်အစိုးတင်သွင်းခံထားသူနှစ်ဦးတည်းကတူဦးဖြစ်သူဦးအောင်ကျော်မိုးဟာတိုင်းလက်ထောက်ပညာရေးမှုဖြစ်တာဝန်ထမ်းဆောင်ခြင်းကအလဲရန်ပြဆရာတူကိုနိုင်ငံရေးလုပ်တယ်ဆိုတဲ့ဆွဆွချက်နဲ့ခုံရုံးတင်စစ်ဆေးပြီးအလုတ်ဖြုတ်ပြဖို့ဆုံးဖြတ်ချက်ချပေးခဲ့သူဖြစ်တယ်ဆိုပြီးမြည်စင်းတင်သွင်းခံရပြီးရပ်ပိုင်းအတွင်းမှာပဲဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်မြည်စင်းတင်သွင်းခံထားရသူနှစ်ဦးကိုဝန်ကြီးအဖြစ်ခန့်အပ်လိုက်ရင်ဝန်ကြီးချုပ်နဲ့မကွေးတိုင်းဒေသကြီးအစိုးရကိုဆန္ဒပြကန့်ကွက်သွားမယ်ဆိုတဲ့ကြေညာမှုတွေမကွေးတိုင်းအတွင်းကနိုင်ငံရေးအတိုင်းဝိုင်းနဲ့လူမှုရေးအဖွဲ့အစည်းတွေကြားကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်အစိုးတင်သွင်းခံထားရတဲ့ဝန်ကြီးနှစ်ဦးကို2008အခြေခံဥပဒေနဲ့အညီကန့်ကွက်ခြင်းဖြစ်ကြောင်းလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စုံစမ်းတင်ပြခဲ့တာပါရှင်